တင်းစီးကံမြင်ရပြီးအတွက်မြန်မာအစိုးရဘက်ကရောကြေးပေးဖို့နိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်ရေးအဖွဲ့ HRW ကတောင်းဆိုလိုက်ပါတယ်မြေယာသိသိခံရမှုတွေနောက်ထပ်မဖြစ်ရင်လေသမားတွေနဲ့မြေယာပိုင်ရှင်တွေရဲ့အခွင့်အရေးကိုအကာအကွယ်ပေးတဲ့ဥပဒေစီမံစည်းကမ်းတွေကိုအစိုးရအနေနဲ့ပြဋ္ဌာန်းဆောင်ရွက်ဖို့လည်းတိုက်တွန်းပါတယ်။မြေသိမ်းခံလေသမားတွေမြေပိုင်ရှင်တွေနဲ့တွဲဆုံမိငန်းချက်တွေနဲ့အတူဒီကနေ့ထုတ်ပြန်လိုက်တဲ့ HRW ရဲ့အစီအစဉ်ကတည်းကတော့မြေယာသိသိခံရတာကြောင့်လေသမားတွေဝင်ငွေဆုံးရှုံးရပြီးအစားအသောက်ကျန်းမာရေးစောင့်ရှောက်မှုနဲ့ကလေးတွေအတွက်ပညာရေးတို့လိုအခြေခံလိုအပ်ချက်တွေအတွက်ကုန်ကြခံနိုင်ဖို့တော့ခက်ခဲသွားစီတယ်လို့လည်းထောက်ပြထားပါတယ်။အရင်စစ်အစိုးရလက်ထက်မှာမြေယာသိမ်းဆည်းခံရမှုကအဓိကပြဿနာကြီးတစ်ခုဖြစ်ခဲ့ပြီးရောကြီးမပြီးပဲခမန်းကြီးမြေယာဧကတန်းနဲ့ချီပြီးသိမ်းဆည်းခဲ့တာလို့လည်းHRW ရဲ့အစီအခံစာကဖော်ပြပါတယ်။သိမ်းဆည်းကံမြေယာတွေပြန်လည်ရရှိရေးတောင်းဆိုသူတွေဒါမှမဟုတ်လည်းသိမ်းဆည်းကံမြေယာကနေထွက်ခွာမပေးသူတွေဟာလည်းရာဇဝတ်အကြောင်းအရာတရားဆွဲခံရပြီးထောင်ဒဏ်အပြစ်ပေးခံရတာတွေ ਨੇ ရှိနေပါတယ်